ကဘာကယောဂဖြစ်နေတဲ့ကာလအတွင်းကလေးလူသားအရေးအတွက်များလာမလားဆိုရဲစိုးရိမ်မှုတွေနဲ့အတူနိုင်ငံတကာအဖွဲ့အစည်းတချို့ရဲ့သတင်းထုတ်ပြန်ချက်ပြည်တွင်းကကလေးတငယ်အခွင့်အရေးကာကွယ်ရေးအဖွဲ့အစည်းတွေရဲ့သုံးသပ်ချက်ကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါဒုတိယကဘာစင်နောက်ပိုင်းကဘာစီဝါရေးအဆိုးဆုံးအခြေအနေကိုရောက်လာနေတာကကလေးတငယ်တန်းနဲ့ချီပြီးလုံအောင်ကွင်းနဲ့ရောက်သွားနိုင်တယ်လို့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO နဲ့ကုလကလေးများရမုံငွေအဖွဲ့ UNICEF ကသတိပေးလိုက်တာပါဒါကအနှစ်20အတွင်းကလေးလူသားဥယျာဉ်ပြန်တက်လာနိုင်တဲ့အခြေအနေလို့ဆိုပါတယ်။ပြည်တွင်းမှာတော့ကိုဗစ်မတိုင်ခင်နဲ့ကိုဗစ်ကာလပါကလေးလူသားပြဿနာကဖြည့်ရှင်းရမယ့်ကိစ္စဖြစ်နေရလို့ကလေးတငယ်အခွင့်အရေးဆိုင်ရာမျိုးသားကော်မတီကဥမျိုးမြင့်ထွန်းကပြောပါတယ်။
ကိုဗစ်ကာလဖြစ်တော့လေစီးပွားရေးအခြေအနေမျိုးကြောင့်နောက်ထပ်ကလေးလူသားတွေပြန်ပြီးတော့များလာနိုင်တယ်လည်းရှိတာပေါ့။သူတို့အစိုးရအနေနဲ့ဘာလို့ကိုလို့လဲဆိုတော့ကလေးတွေနဲ့ပတ်သက်တဲ့ဥပဒေတွေကိုသက်သေအကောင်နဲ့ပြည်ပြောင်းဖော်ပြပို့ပေါ့။နံပါတ်၁ကဦးစားပေးလိုပါတယ်။နောက်ထပ်ချက်ကတော့ social protection ကိုခေါ်တယ်သူတို့ကောင်စောင့်ရှောက်ရင်းနဲ့ပတ်သက်တဲ့အဆက်အသွယ်ပေးရေးချိန်ဆတွေလုပ်ပြီးမှရမှာ။
ပြည်အောင်စုလွှတ်တော်က2019ဇူလိုင်23ရက်မှာပြဋ္ဌာန်းလိုက်တဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေမှာအသက်14နှစ်အောက်ကိုလုတ်ခိုင်းဝင်မရှိပါဘူး။လုပ်ငန်းဝင်နဲ့ရောက်လာတဲ့အသက်14နှစ်နဲ့18နှစ်ကြားတွေကိုလည်းဥပဒေသတ်မှတ်ချက်တွေအတိုင်းလုပ်ငန်းဝင်မှာအလုပ်ရှင်ကလိုက်နာဆောင်ရွက်ပေးဖို့ကိုလည်းသူကပြောပါဗျ။2019အချက်လက်တွေရဆိုရင်တကဘာလုံးမှာကလေးလူသား152တန်းရှိပါတယ်။မြန်မာနိုင်ငံမှာကလေးလူသား1.2တန်းရှိပြီးဈေးဆိုင်အင်းအကူတာငါဈေးတွေနဲ့စမှုစုံတွေမှာအများဆုံးလုတ်ကင်နေရလို့ ILO ကပြောပါတယ်။အီယာဝတီတိုင်းကစက်ရုံလုံရုံတွေကကလေးလူသားအများဆုံးရှိတဲ့နေရာတွေထဲကတစ်ခုဖြစ်ပါတယ်
။တိုင်းပြည်ပါကဒေဗီဝုဒ်ကဆက်တာလေ။ဒါအလို့ရှင်အနေနဲ့ဟိုဒီလိုဆက်တာဟုတ်။တော့သက်ဆိုင်ရာဟိုလေဘာတယောက်ကရိုက်တွေကိုလည်းအပြည့်အဝပေးကြမလို့ဘူးလေ။ဆိုတော့တိုင်းပြည်ပါတွေကဘယ်သူတို့အသုံးချတာများနေတာပါစမှုလုပ်ငန်းတွေမှာ။
ဧရာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဥမြင့်ထီပြောသွားတာပါမိဘစိုက်ပျိုးရေးလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတဲ့ကလေးတွေကိုတော့ကလေးလူသားတွေထည့်သွင်းလို့မရသေးဘူးလို့ပြည်တွင်းကလေးအခွင့်အရေးများအဖွဲ့ကပြောပါတယ်ကလေးလူသားအနေဆုံးသတ်မှတ်ချက်ကို14နှစ်ကနေ18နှစ်ကိုတိုးဖို့မြန်မာအစိုးရက ILO နဲ့မကြသေးခင်ကလက်မှတ်ထိုးခဲ့ပေမဲ့တိကျတဲ့လုပ်ငန်းစဉ်အစိုးရမှမရှိသေးဘူးလို့ညီညွတ်ချင်းမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးအောင်မြူမင်းကထောက်ပြပါတယ်
ကျက်တနာရပါလဲဆိုတော့ဒါကိုတိတိယယောက်အကောင့်တွေပုံနိုင်မဲ့ missing planning ကအခုကြီးအလုပ်မလုပ်ပြတာပါနောက်တစ်ခုကတော့ကူးဒီနဲ့မလုံလောက်ဘူးကြကလေးတွေကိုလုပ်ငန်းကိုနေရောက်တဲ့ချိန်မှာဆင်းရဲမှုအခုလို covid ကာလဆင်းမှာဆိုတော့တော်တော်များများကျွန်တော်ရင်ချက်ပြီးဆိုးလာနိုင်တယ်ဒီလူကိစ္စပါမှုကိုဖြည့်ရှင်းနိုင်တော့လုပ်ငန်းစဉ်နဲ့ပူးပေါင်းနိုင်မှာကလေးအလုပ်သမားပပျောက်ရေးကိုကျွန်တော်တို့အမှန်တကယ်ဟန်တာနိုင်မှာဖြစ်ပါတယ်
အပီပီဆိုင်ရာကလေးလူသမားရေးရာအဖွဲ့မြန်မာကကလေးလူသားပပျောက်ဖို့ရည်ရွယ်ချက်နဲ့2013ကစလို့အမေရိကန်ဒေါ်လာ9000တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကလည်းအသက်မွေးရန်ကြောင်းတဲ့စားနပ်ရိက္ခာထောက်ပံ့တာတွေကူညီနေပါတယ်။မြန်မာနိုင်ငံအနေနဲ့ကလေးလူသားပပျောက်အောင်လုပ်ဖို့မဖြစ်နိုင်ပဲနိုင်ငံရဲ့စီးပွားရေးဥပဒေတည်ရောက်မှုဒါရီဘောမူတည်ပြီးအရေးအတွက်ရုံနယ်သွားအောင်ပထမအဆင့်ကြိုးစားရမယ်လို့အရပ်ပတ်အဖွဲ့ကပြောပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေတရင်ပြပို့ခဲ့တာပါ